မူတည်ပြီးတော့ဟောကြားတဲ့တရားတော်ဖြစ်ပါတယ်။မြတ်စွာဘုရားကောတမ္ပီမြို့ကင်္ကာမြစ်ကမ်းနှစ်ဖူးမှာတင်းတုံးနေခိုက်ကင်္ကာမြစ်ထဲမှာတစ်တုံးကြီးမျောလာတာကိုအကြောင်းပြုပြီးတော့ရဟန်းတော်များနဲ့တကွပိဋက၄ပါးလို့ဆိုရမှာပေါ့ရဟန်းမင်းမပိဋကဥပဒကအမျိုးသားပိဋကဥပါတိကအမျိုးသမီးပိဋကပိဋကတွေရှိတဲ့အချိန်ကာကာလလည်းဖြစ်နိုင်တယ်လို့ဆိုရမှာရန်တော်တွေကိုခေါ်ပြီးတော့ခြေသားတို့ဟောမှာကင်္ကမြစ်ရဲ့အလဲကောင်ထဲမှာတစ်တုံးကြီးမျောလာတာသင်ခြေသားတို့မြင်တယ်မဟုတ်လားမြင်ကြရဲ့လားရန်တော်မင်းကမြင်ပါတယ်ဖျားလို့ပြောထားတဲ့အခါမှာအဲ့ဒီတစ်တုံးကြီးဟာဒီဘက်ကမှလည်းပဲမကရောက်ဘူးခုဘက်ကမှလည်းပဲမကရောက်ဘူးကုန်းပေါ်မှလည်းမတင်ဘူးရေလည်းမှလည်းပဲမနှိမ့်မြုပ်ဘူးလူကလည်းပဲမဆဲဘူးနတ်ကလည်းပဲမဆဲဘူးဝဲကလည်းပဲစုတ်မထားဘူးအတွင်းမှလည်းပဲမပုတ်မဆွဲဘူးဆိုလို့ရှိရင်ဒီတတုံကြီးဟာသမုဒ္ဒရာတဲ့ကိုဆက်ဆက်မြဲ့မြဲ့ရောက်သွားပါလိမ့်မယ်ဆိုတော့မိတ်ကြတော့ရန်တော်တပါးကဒီတတုံကြီးကိုတော့မျက်မှောက်ဒိဋ္ဌတပည့်တော်တို့မြင်ရပါတယ်သင်္ချိတတို့ဟာလည်းပဲအဲ့လိုပဲဒီဘက်ကဟိုဘက်ကစသည်မှာမကရောက်ဘူးဆိုလို့ရှိရင်တင်တို့ဟာနိဗ္ဗာန်ချမ်းသာဘူးရောက်သွားပါလိမ့်မယ်စသည်ဖြင့်မိတ်ကြတော့အဲ့တော့တပည့်တော်တို့ဒီဘက်ကမ်းမှာကတ်တာဟိုဘက်ကမ်းမှာကတ်တာစသည်ကိုဘယ်လိုဟာကိုခေါ်ပါသလဲလို့မြတ်စွာဘုရားကိုလျှောက်ထားတော့မြတ်စွာဘုရားဖြေကြားပါဩရိမတိရန်တိကောဘိက္ခုသံနေတံဣဇတိကာဏအာယတနာနာအဓိဝစနာဒီဘက်ကန်းဆိုတာအခြားကိုခေါ်တာမဟုတ်ဘူးတဲ့မျက်စိနားနာလျာကိုယ်စိတ်ဆိုတဲ့အတွင်းအာယတနာ6ပါးကိုခေါ်တာဝိဘက်ကန်းဆိုတာကအစင်းအတန်အနှံ့ရတာအတွေ့သဘောအာယုံဆိုရဲအပြင်အာယတန6ပါးကိုခေါ်တယ်။ဘယ်ကတော့သင်္ချစ်သားများဟာအတွင်းအာယနာခေါ်တဲ့မျက်စိစသည်မှာပေါ့။တာယာနှစ်တက်ပြီးတော့နေရင်အပြင်အာယနာခေါ်တဲ့အရှင်အတန်အနစသည်မှာတာယာနှစ်သက်ပြီးတော့နေကြမယ်ဆိုလို့ရှိရင်အဲ့ဒါဟာဒီဘက်ကမ်းမှာကတ်နေတာနဲ့တူတယ်ဟိုဘက်ကမ်းမှာကတ်နေတာနဲ့တူတယ်တိတောင်းကြီးကဒီဘက်ကမ်းမှာတင်းနေရင်ဟိုဘက်ကမ်းမှာတင်းနေရင်နိဗ္ဗာန်မရောက်နိုင်အဲသမုဒ္ဒရာထဲမရောက်နိုင်တယ်လို့ပဲသင်္ချစ်သားတို့လည်းပဲနိဗ္ဗာန်ကိုမရနိုင်ဘူးလို့ဆိုလိုရင်းဖြစ်ပါတယ်အဲ့ဒါကိုမင်းကဘယ်လိုကတ်တယ်ဆိုတာနဲ့အကြောင်းပြုပြီးတော့ဘုန်းကြီးတို့မလူကြရန်တော်ကြီးရဲ့အကြောင်းကိုပေါ့ဘုန်းကြီးဟောကြားခဲ့ပါတယ်အဲ့ဒါပြန်လိုက်ပါအဲ့တော့မင်းကမလူကြပုဒ္ဒရန်တော် မြတ်စွာဘုရားသခင်ထံမှချင့်ကပ်ပြီးတော့တပည့်တော်ဟာတရားအကျဉ်းချုပ်ဟောကြားတော်မူပါရောက်ထားမှာတရားဟောကြားပြီးတော့ဘာလုပ်မလဲဆိုတော့သူဆက်ပြီးတော့လျှောက်ထားတယ်ဧကောဥပကတ်တော်တပားတဲ့စိတ်ဉာဏ်ရသူချင့်ကပ်ပြီးတော့အပမတ်တော်မမေ့မလျော့သည်ဖြစ်၍မမေ့မလျော့တဲ့တတိတရားနဲ့ရှုမှတ်ပွားများအထုတ်မည်ပြီးတော့လည်းပဲအာတပိကိလေသာကိုပူလောင်တွေ့ချောက်ကင်းပြောက်စေနိုင်သောဓမ္မပရလုံးလဝိရိယနဲ့ပြည့်စုံနေဖြစ်ပြီတဲ့အာတပတ်ဆိုတာလုံးလဝိရိယပါပဲပူလောင်စေတယ်လို့အတိတ်ပင်ရဘာကိုပူလောင်စေတယ်လဲဆိုတော့အပုဒ္ဒဖြစ်တဲ့ကိလေသာတွေလို့ခေါ်ပါကိလေသာတွေကိုပူလောင်စေတာပါပဲ။နေဘူးမိပူကြောင့်အစိုးတတ်များ၆ခန်းသွားတယ်လို့ပဲ။ဓမ္မပဒလုံးလဝိရိယနဲ့အပြင်းထန်အထုတ်နေလို့ရှိရင်ယောဂီရဲ့တဏ္ဍာမှာလောဘဒေါသစတဲ့ကိလေသာတွေဖြစ်ခွင့်မရတော့ဘူး။လောဘဒေါသစတဲ့ကိလေသာတွေအနာမကနိုင်တော့အဲ့ဒီကိလေသာတွေကိုပူလောင်စေတတ်လို့တွေးလျှောက်စေတတ်လို့ကင်းပြောက်စေတတ်လို့အာတာပလို့ခေါ်ပါတယ်ရဲရဲပူနေတဲ့တန်လုံးတန်ငယ်ကြီးမှာရင်ကောင်စတဲ့အကောင်တွေပေါ့အနာမကနိုင်တယ်လို့ပဲဓမ္မပဒလုံးလဝိရိယနဲ့ကြိုးကြိုးစားစားရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအထူးအဖြင့်ယောဂီရဲ့တဏ္ဍာမှာဆိုလို့ရှိရင်လောဘဒေါသစတဲ့ကိလေသာတွေအနာမကတ်နိုင်အကြောင်းအလျော်စွာပေါ်လာရင်လည်းပဲချက်ချင်းရှုမှတ်လိုက်တော့ဒီကိလေသာချက်ချင်းပြောက်ကင်းသွားတယ်တွေးလျှောက်သွားတယ်အဲ့ဒါကိုအတ္တပါလို့ခေါ်ပါတယ်အဲ့တော့တဏ္ဏပုဂ္ဂိုလ်တွေမှာကိလေသာတွေကပ်ရောက်ပြီးတော့ဖြစ်နိုင်တယ်ဖြစ်နေကြတာပါပဲမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းပေါ့ဒီဒါက6ပါးမှာဝင်ရောက်ပြီးတော့ဖြစ်နိုင်တာဘယ်ကနေပုံကိုယ်တွေမှာအဲ့လိုကိလေသာတရားတွေဖြစ်နေတယ်ဆိုတာဟာရှုမှတ်အထောက်မရှိလို့ပါဗျမပြတ်ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်မှာတော့မြင်ရကလည်းပဲကိလေသာတွေဖြစ်ခွင့်မရဘူးကြာရတို့နာရတို့စာရတို့တွေ့ထရတို့စေကုစဉ်းစားချမ်းသာရတို့မှာလည်းပဲကိလေသာတွေဖြစ်ခွင့်မရဘူးညခုနကပြောခဲ့တဲ့ပူနေတဲ့တန်တုံးကြီးမှာပုဂ္ဂောင်တွေပေါ့ရင်ကောင်တွေမကပ်ရနိုင်တယ်လို့ပဲတဲ့။တမပဒံလုံးလဝိရိယနဲ့ကြိုးကြိုးစားစားရှုမှတ်ပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာမြင်ရကလည်းပဲကိလေသာတွေမဖြစ်တော့ဘူး။ကြာရာစသည်ကလည်းပဲကိလေသာတွေမဖြစ်တော့ကိလေသာဆိုတာလောဘဒေါသစတာတွေပါပဲ။တာယာနှစ်တက်မှုပေါ့။တာယာနှစ်တက်မှုမဖြစ်တော့မျက်စိနာစတဲ့အတွင်းအာယနာ6ပါးမှလည်းပဲ6ပါးကိုအကြောင်းပြုပြီးတော့လည်းပဲလောဘဒေါသစတဲ့ကိလေသာတွေဖြစ်ခွင့်မရဘူး။အဲ့တော့ဒီဘက်ကမ်းမှာမကပ်ဘူး။အရှင်းအတန်စတဲ့အပြင်အာယနာ6ပါးနဲ့ပတ်သက်ပြီးတော့လည်းပဲမြင်တိုင်းကြံစတဲ့မှာမှတ်နေတော့လောဘဒေါသစတဲ့ကိလေသာတွေဖြစ်ခွင့်မရတော့ ကိုဘက်ကန်းဆိုရဲအပြင်အရဏ6ပါးမှာလဲပဲမကတ်ရဘူးတဲ့ရေလဲမှာမျောပြီးတော့သွားတယ်လို့ခေါ်ရပါတယ်အဲ့တော့အဲ့ဒီကိလေသာတွေကိုပူလောင်စေတတ်တဲ့6တည့်စေတတ်တဲ့အထုပ်မှုကိုတမ္မပဒံလုံးလဝိရိယလို့ခေါ်တယ်အဲ့ဒီတမ္မပဒံလုံးလဝိရိယမှာကိစ္စအားဖြင့်၄ပါးရှိတယ်တဲ့သူကိစ္စ၄ပါးရှိပါတယ်နံပါတ်၁ကမဖြစ်ဘူးသေးတယ်အကုသိုလ်တရားတွေမဖြစ်အောင်အထောက်တာကိစ္စတစ်ပါးလို့ခေါ်ပါတယ်ကိုယ်တဏ္ဍာမှာမဖြစ်ဘူးတဲ့အကုသိုလ်တရားတွေမဖြစ်အောင်အထောက်တာပါကားလျော်စွာသူတော်ဘာတွေမှာပေါ့လေတုတ်ခွင်ပြားစတဲ့ဖျားယောဂါတွေဖြစ်နေတယ်ဆိုလို့ရှိရင်မိမိမှာအဲ့လိုယောဂါတွေမဖြစ်အောင်ကြောင်းစားဆက်ရတယ်လို့သူတော်ဘာတွေမှာအကုသိုလ်တွေဖြစ်ပွားနေတာကိုမြင်ရလို့ရှိရင်သူတို့အကုသိုလ်တွေဖြစ်ပွားနေတယ်ငါမှအဲ့ဒီကိုအကုသိုလ်မြင်မဖြစ်အောင်အထုတ်မယ်လို့အဲ့လိုမဖြစ်အောင်အထုတ်တာကိုမဖြစ်အောင်အထုတ်တာကဘာလဲကိစ္စတစ်ပါးလို့ခေါ်ပါတယ်ဒါရမဖြစ်သေးတဲ့အကုသိုလ်တရားတွေကိုမဖြစ်အောင်အထုတ်တာဟာသူရဲ့ကိစ္စတစ်ပါးပါပဲဟာပြန်လိုက်မှာညမနဲ့ကိစ္စကတော့ဖြစ်ဖူးတဲ့အကုသိုလ်တွေကိုမဖြစ်အောင်လေကိစ္စတပါတဲ့အဲ့ဒါကတော့မိမိတဏ္ဍာမှာမတော်ဆက်ဖြစ်ဖို့လို့ရှိရင်အဲ့ဒီအကုသိုလ်မျိုးနောက်တမဖြစ်အောင်ကြောင်းကြဆိုက်ပြီးတော့နေတာကိုဒါကိစ္စတပါလို့ခေါ်ပါတယ်ဒီနေရာမှာတော့ဘုန်းကြီးတို့တကယ်မဖြစ်ဘူးသေးပေမဲ့လို့အကြောင်းညင်ရရင်ဖြစ်နိုင်တဲ့အနုတ္တိယကိလေသာကိုလည်းပဲဥပ္ပန္နဖြစ်နေတဲ့ရှိနေတဲ့အကုသိုလ်လို့ဆိုရတယ်။တကယ်တော့မဖြစ်ဘူးသေးဘူး။ဒါပေမဲ့တော့အကြောင်းညင်ညွတ်ရင်ဖြစ်နိုင်တယ်။အဲဒီအကုသိုလ်ကိုလည်းပဲဥပ္ပန္နဖြစ်နေတဲ့ရှိနေတဲ့အကုသိုလ်လို့ခေါ်ရတယ်။အဲဒီဖြစ်နိုင်တဲ့အနုတ္တိယကိလေသာကိုလည်းပဲဖြစ်ခွင့်မရအောင်အထုတ်ရတယ်တဲ့ဆိုရင်ကတော့အကြောင်းညင်ညွတ်ရင်ဖြစ်နိုင်တဲ့ကိလေသာကိုအနုတ္တိယကိလေသာလို့ခေါ်ပါတယ်အဲ့ဒီအနုတ္တိယကိလေသာကအာယုံနဲ့ပတ်သက်ပြီးတော့ဖြစ်နိုင်တဲ့ကိလေသာကတစ်မျိုးပေါ့လေစေအချင်းတဏ္ဍမှာဖြစ်ခွင့်ရှိတဲ့ကိလေသာကတစ်မျိုးလို့နှစ်မျိုးရှိတယ်။ဒါနဲ့ပြောရမယ်ဆိုလို့ရှိရင်အရိယမက်နဲ့မပယ်သိမှုဆိုလို့ရှိရင်အခွင့်တင်လို့ရှိရင်ဖြစ်နိုင်တဲ့အနုတ္တိယကိလေသာကတစ်မျိုးသူ့ကိုတန်တာနာနုတ္တိယကိလေသာလို့ခေါ်တယ်။အဲ့တော့အကြောင်းညွှန်ရင်ဖြစ်နိုင်တဲ့ကိလေသာကအာရမဏနုတ္တိယကိလေသာကတစ်မျိုးတန်တာနာနုတ္တိယကိလေသာကတမျိုးလို့ဒီကိလေသာနှမျိုးရှိပါတယ်အာယုန်နဲ့ပတ်သက်ပြီးတော့ဖြစ်နိုင်တဲ့အနုတ္တိယကိလေသာကိုဝိပဿနာနဲ့ပယ်တတ်ရနေတိုင်းကြားတိုင်းတွေ့တိုင်းသိတိုင်းစသည်မှာမပြတ်ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်မှာနေရတဲ့အာယုန်နဲ့ပတ်သက်ပြီးတော့လောဘဒေါသစတဲ့အကုသိုလ်မဖြစ်ခွင့်မရမဖြစ်တော့ဘူး။ဘာဖြစ်လို့လဲမြင်တိုင်းမြင်တိုင်းတတိထားနေတော့ဒီမြင်ရတဲ့အာရုံနဲ့ပတ်သက်ပြီးတော့လောဘဒေါသစတဲ့အနုတ္တိယကိလေသာတွေမဖြစ်နိုင်တော့ဘူး။ရာရာနန္ဒစသည်နဲ့လည်းပဲဒီတိုင်းပါပဲ။ဒီအာရုံနဲ့ပတ်သက်ပြီးတော့ဖြစ်နိုင်တဲ့အနုတ္တိယကိလေသာကိုဝိပဿနာဉာဏ်နဲ့ မဖြစ်အောင်တားမြစ်ရတယ်ပယ်တတ်ရတယ်အဲ့လိုဝိပဿနာဉာဏ်နဲ့ရှုမှတ်ပြီးတော့ပယ်သွားရင်ဝိပဿနာဉာဏ်နေဖြစ်ပြီးတော့နောက်ဆုံးအရိယမဉ္စံဖွဉ္ဉံရောက်သွားတယ်ဆိုလို့ရှိရင်ခုနတန်တာနာနုတ္တိယပေါ့စိတ်တန်တာမှာကိန်းတဲ့ကိလေသာလို့လည်းဆိုတယ်သူလည်းပဲအကြောင်းညင်ညွတ်ရင်ဖြစ်နိုင်တဲ့ကိလေသာပေါ့။အိယာမဲရောက်သွားပြီဆိုလို့ရှိရင်တော့အဲ့ဒီတန်တာနုတ္တိယကိလေသာဟာဘယ်တော့မှမဖြစ်တော့။အတ္တိသောသောတာပတ္တိမဉ္ဇဖွဉ္ဇရောက်သွားပြီဆိုရင်ဒိဋ္ဌိဝိသိကိစ္ဆာဆိုတဲ့ကိလေသာဘယ်တော့မှမလာတော့ဒိဋ္ဌိဆိုတာယုံနိုင်ရဲ့ပုံမှာအတ္တကောင်ငါကောင်လို့ထင်မှားတာအဲ့ဒါဒိဋ္ဌိလို့ခေါ်ပါတယ်အတ္တကောင်ငါကောင်မဟုတ်တဲ့ယုံနိုင်သဘောတရားတွေမှာအတ္တကောင်ငါကောင်ထင်တာဝိပဿနာတရားမရှုမှတ်လို့ဝိပဿနာအတိညာမရသေးဘူးယုံနိုင်သဘောမျှပဲဆိုတာမသိသေးဘူးဆိုလို့ရှိရင်ဒီယုံနိုင်ရဲ့ပုံမှာအတ္တကောင်ငါကောင်အသက်ကောင်လက်ပြကောင်ဝိညာဉ်ကောင်ပေါ့လေအဲ့လိုထင်မှတ်တဲ့အထင်မှားအမြင်မှားရောက်နေတာပဲအဲ့ဒါကိုဒိဋ္ဌိခေါ်တာပါပဲတရားရှိမှပွားများအထုတ်ပြီးတော့မဆရာအာယုန်နဲ့မှတ်တည်တဲ့စိတ်ပေါ့ရှင်းရှင်းလင်းလင်းကျွေးသွားပြီဆိုလို့ရှိရင်တော့ရုပ်နာနှစ်ပါးမြတ်ပဲရှိတယ်အတ္တကောင်ငါကောင်ဆိုတာဟာမရှိဘူးဆိုတာကိုယ်ပိုင်ညာနဲ့ထိုးထွင်းပြီးတော့သိတဲ့အသိဉာဏ်ရလာတော့အဲ့ဒါဝိပဿနာဉာဏ်ခေါ်တာ။အဲ့ဒီဝိပဿနာဉာဏ်ဖြစ်ပေါ်လာရင်ခုနကအတ္တကောင်ငါကောင်ထင်တဲ့ဒိဋ္ဌိမလာတော့ဒိဋ္ဌိပြုတ်သွားတယ်။ဒါကဝိပဿနာဉာဏ်နဲ့ဒိဋ္ဌိကိလေသာကိုပယ်တတ်တယ်လို့ခေါ်ပါတယ်။အာရမဏနုတ္တိယကိလေသာကိုပယ်တတ်တယ်လို့ခေါ်ပါတယ်။သူကအမြင့်ပြတ်ပေတာမဟုတ်ပါဘူး။အရိယမဉ္ဇဏ်ဖွဉ္ဇဏ်မရောက်သေးဘူးဆိုလို့ရှိရင်ဒီဘဝမဖြစ်ပေမဲ့လို့နောက်ဘဝမှာပြန်ပြီးတော့ဖြစ်နိုင်တဲ့အခွင့်အရေးတွေရှိပါတယ်။အဲ့လိုဝိပဿနာဉာဏ်ဤပြည့်စုံပြီးတော့အရိယမဉ္ဇဏ်ဖွဉ္ဇဏ်ရောက်သွားပြီဆိုရင်တော့ဒီဒိဋ္ဌိကမလာတော့နောက်ဘဝမှာလည်းပဲသူ့မှာအတိညာကရှင်းနေတာယုံနာနှစ်ပါးပဲရှိတယ်ဆိုတာရှင်းရှင်းလင်းလင်းသိနေတော့တာပဲဝိသိကိစ္စသူလိုသူလိုတွေးတော့ယုံမှားတဲ့ကိလေသာဘုရားတရားသံဃာယရဏသုံးပါးနဲ့ပတ်သက်ပြီးတော့ယုံမှားတွေးတော့တာကံနဲ့ကံအကျိုးနဲ့ပတ်သက်ပြီးတော့ယုံမှားတွေးတော့တာဆိုတဲ့ဝိသိကိစ္စလည်းပဲမလာတော့အရိယမဉ္ဇဏ်ပူဇဏ်ရောက်သွားရင်အဲ့ဒါကိုတန်တာနာနုတ္တိယကိလေသာကိုပယ်တတ်တယ်လို့ခေါ်ပါတယ်အဲ့ဒါဝိပဿနာဉာဏ်နဲ့အာရမဏနုတ္တိယကိလေသာကိုပယ်တတ်ရသလိုရှုမှတ်ပွားများအထောက်လို့အရိယမဉ္ဇဏ်ပူဇဏ်ရောက်သွားရင်တော့တန်တာနာနုတ္တိယကိလေသာလည်းပဲကင်းပြီးတော့သွားတယ်တဲ့အဲ့လိုကင်းသွားအောင်ဒီတမ္မပဒံလုံးလဝိရိယနဲ့ရှုမှတ်ပြီးတော့အာထုတ်နေရအဲ့တော့ဖြစ်ဖို့တယ်ရိုးရိုးအကုသိုလ်လည်းမဖြစ်အောင်အကျဉ်းချုပ်အပြင်အနုတ္တိယအကုသိုလ်လည်းမဖြစ်အောင်အနုတ္တိယအကုသိုလ်ကကုဏအာရမဏနုတ္တိယတဏ္ဍာနုတ္တိယလို့ဘုန်းကြီးရှင်းခဲ့ပါတယ်အနုတ္တိယအကုသိုလ်လည်းမဖြစ်အောင်မကင်းအောင်အထုတ်ပြီးတော့နေတာဟာကာမပဒံလုံးလဝိရိယလို့ခေါ်ပါတယ်နောက်တစ်ခုကမဖြစ်ပူသေးတဲ့ကုသိုလ်တရားတွေဖြစ်အောင်အထုတ်တာလည်းပဲကာမပဒံကိစ္စတပါလို့ခေါ်ပါတယ်ဒါနကုသိုလ်ပဲဖြစ်ဖြစ်သီလကုသိုလ်ပဲဖြစ်ဖြစ်ဘာဝနာကုသိုလ်ပဲဖြစ်ဖြစ်ကိုယ်တဏ္ဍာမှာမဖြစ်ဘူးသေးရင်ဖြစ်အောင်အထောက်ရတယ် ဘာကြောင့်အတုရတယ်လဲဆိုတော့ကုသိုလ်ကကောင်းကျိုးကိုပေးတာတတ္တဝါတွေကကောင်းကျိုးကိုလိုလားကြမကောင်းတာတွေကိုဘယ်သူမှမလိုလားကြဘူးအသက်ရှင်ခြင်းနဲ့အရှင်းလှခြင်းနဲ့အနာရောဂါကင်းခြင်းနဲ့ကိုချမ်းသာခြင်းနဲ့စိတ်ချမ်းသာခြင်းနဲ့ခွန်အားဖလားနဲ့ပြည့်စုံခြင်းနဲ့စီးပွားဥစ္စာတိုးတက်ခြင်းနဲ့ကောင်းတဲ့အကျိုးတရားတွေကိုလိုလားကြတယ်အဲ့တော့ကောင်းတဲ့အကျိုးတရားတွေကိုလိုလားတယ်ဆိုရင်ကောင်းတဲ့အကျိုးတရားတွေကိုပေးတတ်တယ်ကုသိုလ်တရားတွေကိုအထောက်ရတယ်အဲ့လိုအထောက်တာကိုလုံလဝိရိယတမ္မပဒံလုံလဝိရိယလို့ခေါ်ပါတယ်ကိုယ်တဏ္ဍာမဒါနကုသိုလ်မဖြစ်သေးရင်ဖြစ်အောင်အထောက်ရတယ်ဘာဖြစ်လို့လဲကိုယ်ကကောင်းကျိုးလိုလားတာထို့သူပဲသီလကုသိုလ်တွေမဖြစ်သေးဘူးဆိုရင်သီလကုသိုလ်တွေဖြစ်အောင်ဆောက်ရှောက်ရတယ်ထိန်းသိမ်းရတယ်ဘာဝနာကုသိုလ်တွေမဖြစ်သေးဘူးဆိုရင်ဖြစ်အောင်အထောက်ရတယ်အထူးအဖြင့်ဝိပဿနာဘာဝနာကုသိုလ်ဟာမဖြစ်ဘူးသေးဘူးဆိုရင်ဖြစ်အောင်အထောက်ရဝိပဿနာဘာဝနာကုသိုလ်ဆိုတာကတော့အမြဲတမ်းအထုတ်နိုင်တာမဟုတ်ဘူးအမြဲတမ်းတွေ့နိုင်တာမဟုတ်ဘူးသာသနာတော်နဲ့တွေ့ကြုံပြီးတော့နေတဲ့အခိုက်အတန့်မျိုးမှသာလျှင်အထုတ်ခွင့်ရတာတဲ့အဲ့တော့အဲ့လိုအထုတ်ခွင့်ရပြီးတော့အခုမိမိတို့ဒါနကုသိုလ်လောက်တင်မကဘူးသီလကုသိုလ်လောက်တင်မကဘူးဝိပဿနာဘာဝနာကုသိုလ်တရားတွေပါအထုတ်နေရဝိပဿနာဘာဝနာကုသိုလ်တရားမှလည်းပဲကုသန္တမှာတမာတိလောက်ဖြစ်တယ်ဆိုလို့ရှိရင်ဉာဏ်တွေပါဖြစ်အောင်အထောက်ရတာပေါ့အစပိုင်းဉာဏ်လောက်တာဖြစ်တယ်ရှိဆိုလို့ရှိရင်လည်းပဲအထက်တဲ့ဉာဏ်တွေပါဖြစ်အောင်ကြိုးစားရတယ်အထောက်ရတာနောက်ဆိုအရိယမဉဏ်ဘုံဉာဏ်ထိအောင်ကြည်ကြံပွားများအထောက်ပြီးတော့သွားလို့ရှိရင်အဲ့ဒါဟာမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်အထုတ်နေတယ်လို့ခေါ်ပါတယ်အထုတ်တဲ့တမ္မပဒံလုံလဝိရိယလို့ခေါ်ပါတယ်ဒါသူ့ရဲ့ကိစ္စတစ်ပါးလို့ခေါ်ပါတယ်နောက်ကိစ္စတစ်ခုကတော့ဖြစ်ပူးတဲ့ကုသိုလ်ကိုလည်းပဲဖြစ်မဲ့ဖြစ်ပြီးတော့တည်နေအောင်တိုးတက်ပွားများလာအောင်မဉ္ဇဉ်ပူညာတိပြည့်စုံသွားအောင်အထုတ်ရတယ်အဲ့လိုအထုတ်နေတာကိုကိစ္စတစ်ပါးလို့ခေါ်ပါတယ်ဖြစ်ပြီးတဲ့ကုသိုလ်တရားတွေကုသန္တမှာတည်တတ်နေအောင်တည်တတ်ရုံနဲ့မကဘူးတိုးတက်ပွားများလာအောင်အထုတ်နေတာဝိပဿနာဆိုရင်လည်းပဲဝိပဿနာဉာဏ်ဤဖြစ်အောင်ပေါ့ကျွမပွားများအထုတ်ပြီးတော့နေဝိပဿနာဉာဏ်ဤလည်းပဲကိုယ်မှာထက်ကထက်ကဖြစ်နေတာပဲဖြစ်ပြီးတော့ဝိပဿနာဉာဏ်ဤလည်းပဲထက်ကထက်ကဖြစ်နေတာမဖြစ်သေးတဲ့ဝိပဿနာဉာဏ်ဤလည်းပဲဖြစ်အောင်အထုတ်နေတယ်လို့ခေါ်ရအထုတ်တော့လည်းပဲဖြစ်လာတာပါအဲ့လိုဖြစ်လာတဲ့ဝိပဿနာဉာဏ်ဤလည်းပဲရှုမှတ်နေထက်ကထက်ကဖြစ်ပွားနေတာအဲ့ဒါတိုးတက်နေတယ်ပွားများနေတယ်လို့ခေါ်ပါမဖြစ်သေးတဲ့အရိယမဉ္ဇဉ်ဘုံဉာဏ်ရအောင်အထုတ်နေရတယ်တဲ့အဲတော့ဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်များမှာမှတ်တိုင်းမှတ်တိုင်းမဖြစ်သေးတဲ့အကုသိုလ်တရားတွေကိုလည်းပဲမဖြစ်အောင်အထုတ်နေတယ်လို့ခေါ်ရဖြစ်ပြီးတဲ့အကုသိုလ်တရားတွေကိုလည်းပဲပယ်နိုင်အောင်အထုတ်နေတယ်လို့ခေါ်ရမဖြစ်သေးတဲ့ဝိပဿနာကုသိုလ်တရားတွေဖြစ်အောင်အထုတ်နေတယ်လို့ခေါ်ရတာဖြစ်ပြီးတဲ့ဝိပဿနာကုသိုလ်တရားတွေထက်ခါထက်ခါဖြစ်နေတော့တိုးတက်ပွားများအောင်အထုတ်နေတယ်လို့ခေါ်ပါတယ်ဒါကြောင့်မှတ်တိုင်းမှတ်တိုင်းမိမိတို့ရဲ့တဏ္ဍာမှာဒီသမ္မပဒံကိစ္စ၄ပါးဟာအမြဲတမ်းဖြစ်ပွားနေတယ်ဆိုတာကိုတဘောပေါက်နားလည်ဖို့ပါပဲအထုတ်တိုင်းအထုတ်တိုင်းအကုသိုလ်တွေကိုပယ်နေသလို ကုသိုလ်တရားတွေပွားနေတယ်ဆိုတာကိုသိရရင်ရှိမှတ်တဲ့နေရာမှာလုံလဝိရိယတွေပို့ပြီးတော့အားကောင်းလာတယ်လို့ခေါ်ရပါတယ်။နောက်ဆက်ပြီးတော့လျှောက်ထားပါတယ်ပိတ္တတော်စေလွတ်အပ်သောစိတ်ဆွလွတ်အပ်သောကိုယ်စိတ်ရှိသည်ဖြစ်၍တဲ့ဆိုရင်ကတော့ကိုယ်နဲ့အသက်ကိုမငဲ့ကွက်ပဲနဲ့အပြင်းအထန်ကြိုးကြိုးစားစားရှုမှတ်ပွားများအထုတ်ပြီးတော့နေပါမယ်အပြင်းထန်အထုတ်တယ်ဆိုတာဟာခုနတမ္မပဒံလုံလဝိရိယနဲ့ပေါ့အပြင်းထန်အထုတ်တယ်ဆိုတော့ဥစားကိုယ်နဲ့အသက်ကိုငဲ့ကွက်နေလို့ရှိရင်ကြိုးကြိုးစားစားအမထုတ်ကိုယ်နဲ့အတက်ကိုမငဲ့ကဖဲနဲ့ဆွန့်ဆွန့်စားစားအထုတ်မယ်ဆိုတော့စိတ်ကိုထားပြီးတော့အထုတ်ရတယ်အဲ့ဒါကိုပြီးတတ်တော့စေလွတ်အပ်သောစိတ်ရှိသည်ဖြစ်၍ဆွန့်လွတ်အပ်သောကိုယ်စိတ်ရှိသည်ဖြစ်၏စေလွတ်အပ်သောစိတ်ရှိတယ်ဆိုတဲ့ဥစ္စာမဲ့ဖို့နိဗ္ဗာန်တရားတို့ရာရေးအတွက်စိတ်ကိုဥတည်ထားပြီးတော့ရှုမှတ်ပွားများအထုတ်မယ်လို့ဒီလိုဆုံးဖြတ်ချက်ထားပြီးတော့ရှုမှတ်ပွားများအထုတ်တာကိုခေါ်ပါတယ်။အဲဒါပိဋကတ္တဆိုတာနိဗ္ဗာန်သို့ဆင်းလွတ်သောစိတ်ရှိသည်ဖြစ်၍အမှန်ကတော့မဲ့ဖို့နိဗ္ဗာန်တရားလူရာရင်အတွက်စိတ်ကိုဥတည်ထားပြီးတော့ကြိုးကြိုးစားစားအထုတ်ပါမယ်လို့ပြောထားတာဖြစ်ပါတယ်။ဒါမာလူကျယဟန်ကြီးမြတ်စွာဘုရားကိုပြောထားတာပေါ့။သူမြတ်စွာဘုရားသခင်ထံကအကျဉ်းချုပ်တရားကိုနာကြားပြီးတော့သူဘယ်လိုတရားရှိမှပွားများအထုတ်မယ်ဆိုတာကိုမြတ်စွာဘုရားကိုလျှောက်ထားတာပ
ါ So the next Pali word is called Bahitaddo When the monk says Lord Buddha after I hear your Dhamma talk I will practice with Bahitaddo It means that he will try his bestand not even care for his life. So yogi should also be determined that when you practice vipassana meditation, that they are truly determined to get liberated, their mind is bent on nibbana, and they don't even care if something happens to their body or even their life. So that is what the Malipuja monk says to Lord Buddha.
အဲ့တော့မာလကျဗုဒ္ဓယဟန်တော်ကတပါးရင်စိတ်ဉာဏ်မှာချင်းကပ်ပြီးတော့ပေါ့လေဆိုတော့ကပြောခဲ့တယ်မမေ့မလျော့အထုတ်လိုပါတယ်အပြင်းထန်အထုတ်လိုပါတယ်တရားအထုတ်လို့အသက်သေးခြင်းသေးပါစေနိဗ္ဗာန်ရရေးကိုသာအလေးပြုပြီးတော့ကြိုးကြိုးစားစားနဲ့ရှုမှတ်ပွားများအထုတ်လိုပါ रे ။ဒါကြောင့်တပည့်တော်အားကမ္မထံတရားအကျဉ်းချုပ်ဟောတော်မူပါလို့မြတ်စွာဘုရားကလျှောက်ထားတောင်းပန်ပါတယ်။အဲ့လိုလျှောက်ထားတောင်းပန်တဲ့အခါမှာမြတ်စွာဘုရားကမာလူကျပုတ္တကိုမိတ်ကြားပါတယ်။မာလူကျပုတ္တမာလူကျရဲ့သားဖြစ်တဲ့ယဟန်အတ္တဒါနိယခုတင်လျှောက်တာတောင်းပန်တော့ဤစကားရ၌ဤစကားနှင့်ဆက်၍ဒါရေဘိက္ခုရဟငယ်တို့ကိုကိမ့်ဝက်ခါမှအဘယ်သို့ဆိုကုန်အံ့နည်းတဲ့ဝါဘဆိုပွဲမရှိတော့ပါဘူးဘိက္ခုယဟန်တွန်တင်သည်ဇိန်သောအိုမင်းကြီးကိုလှပြီးဖြစ်ပါလေဘုဒ္ဓောမဟာလကောအတဲ့ရွယ်ကြည့်ပြီဖြစ်ပါလေအတ္တကတော်ဝေယောနုပ္ပတောနောက်ဆုံးရွယ်တို့ရောက်နေပြီဖြစ်ပါလေတန်ခိတ်တင်နာအချင်းအပြင်ဩဝါဒအဆုံးမတရားတော်ကိုရာစတိနာမတောင်းမှန်လျှောက်ထားသူလေဤတဲ့အဲ့တော့မြတ်စွာဘုရားကမာလူကျဗုဒ္ဓယံကိုမိတ်ကြားပါမာလူကျဗုဒ္ဓတဲ့ then ha o me yin yoe de kha kala ja ma tia ko la pi do taung ya da la taung ne po ai de chein ma maluja buddha yahan ye atet ha 90 jo 80 po 80 jo la shi ni bi lo so ya ba အဲရမို့ဘုဒ္ဓဇိန်သောမဟာလကောလို့ပြထားပါတယ်။ဘာကြောင့်အသက်ရွယ်ကြီးမှတရားအထုတ်ခြင်းရတယ်တရားအထုတ်ဖို့လာပြီးတော့တောင်းမှန်ရတယ်လေ။အဲလိုမကြတဲ့အတွက်ကြောင့်မာလူကြဗုဒ္ဓယဟန်ကိုအနေချပြီးတော့ပြောဆိုတာလည်းပဲပါတယ်။တနည်းအားဖြင့်လည်းပဲသူ့ကိုချီးမြှောက်ပြီးတော့ပြောဆိုတာလည်းပဲပါတယ်လို့ဆိုရပါတယ်နေချပြီးတော့ပြောဆိုတာကတော့မာရုကြဗုဒ္ဓယဟန်ဟာငငယ်ရွယ်တုန်းကတော့မိမိရော့ရော့နဲ့တရားရှုမှတ်ပွားများအထောက်ရမှမသိပဲနဲ့ပြောပါပြီးတော့နေခဲ့တယ်အခုအသက်ရွယ်ကြီးမှအဲတရားအထောက်ခြင်းနဲ့သင်ကိုကြည့်ပြီးတော့ရဟန်းငယ်တွေလည်းပဲငါတို့လည်းပဲငငယ်ရွယ်မှာပေါ့လေမိမိရော့ရော့နဲ့လောကမှာပျော်ပါပြီးတော့နေတော့မာလူကြယဟန်ကြီးလိုပဲအသက်ကြီးမှယန်းရှုမှပွားများအထုတ်မယ်လို့အတုလိုက်ပြီးတော့ဖြစ်နိုင်တယ်ဘုရားမို့မာလူကြဗုဒ္ဓယဟန်ကိုအဲနှိချပြီးတော့လည်းပဲမိကြတဲ့သဘောသူကတနည်းအားဖြင့်ချင်းမြောက်လိုတဲ့စိတ်လည်းပဲပါပါတယ်။ဒါဆိုဗျာသိပါ။မာလုညဗုဒ္ဓယဟန်ဟာအတိတ်ပဲအိုမင်းရင်ရနေတာတောင်မှပဲ။တောရသူကတ်ရောက်ပြီးတော့တရားအောက်ထုတ်အောင်မယ်။တရားအထုတ်ဖို့ဇွဲလုံးလားဝိရိယရှိသေးတယ်။အဲ့တော့တင်ရငယ်တို့ဟာလည်းပဲအဲတရားအထုတ်တင်ကြတယ်ဆိုတော့မိတ်ကြတော်မူတဲ့အတွက်ကြောင့်မို့လို့သူ့ကိုချင်းမြောက်ရလဲပဲရောက်ပါတယ်တဲ့အဲ့တော့အသက်ရွယ်ကြီးပြီမဲ့လို့တရားတွေရှုမှတ်ပွားများကြိုးကြိုးစားစားနဲ့ရှုမှတ်ပွားများအထုတ်နေတာကိုမြင်ရတယ်ဆိုလို့ရှိရင်ငယ်ရတဲ့ပုဂ္ဂိုလ်တွေကလည်းပဲအကြပြီးတော့တရားတွေရှုမှတ်ပွားများအထုတ်နိုင်ပါတယ်ဟောအသက်ကြီးတဲ့ပုဂ္ဂိုလ်တွေတောင်မှကြိုးကြိုးစားစားနဲ့အထုတ်နေကြကြမြင်ရပြီးတော့ငါတို့လည်းပဲကြိုးကြိုးစားစားရှုမှတ်တင်နေပွားများအထုတ်တင်နေလို့ဒီလိုအကြပြီးတော့ငရေတဲ့ပုဂ္ဂိုလ်လေးပဲအထုတ်လို့ရှိရင်အကျိုးတရားတွေရနိုင်တာပါပဲခုလည်းပဲဘုန်းကြီးတို့အသက်ရွယ်ကြီးတဲ့ယောဂီပုဂ္ဂိုလ်တွေကြိုးကြိုးစားစားနဲ့ဩမင်းရင့်ရော်တာကိုပဓာနမထားပဲနဲ့တရားရှုမှတ်ပွားများအထောက်ပြီးတော့နေကြတာဟာဝမ်းသာစရာကောင်းတာကြီးကျူးစရာကောင်းတာအဲ့လိုကြီးတဲ့ပုံကိုယ်ကြီးအကြပြီးတော့သူတို့တောင်အထောက်နိုင်နေတာပဲငါတို့ကပို့ပြီးတော့အထောက်တင်နေလို့ငယ်တဲ့ပုံကိုယ်ကြီးကလည်းပဲအကြပြီးတော့ကြိုးကြိုးစားစားအထောက်ရင်သူတို့မှလည်းပဲအကျိုးရှိပါတယ်ထို့အတူပဲငယ်ရွယ်တဲ့ပုံကိုယ်ကြီးကြိုးကြိုးစားစားအထောက်နေတာကိုမြင်ရရင်လည်းပဲကြီးတဲ့ပုံကိုယ်ကြီးကအော်သူတို့ငငယ်ရွယ်နဲ့ကြိုးစားအထောက်နိုင်ကြတယ်ကြိုးစားအထောက်နေကြတယ်ငါတို့လည်းပဲအသက်ကြီးပြီမဲ့လို့ကြိုးစားရမယ်ရှုမှတ်ပွားများအထောက်ရမယ်လို့ငယ်ရွယ်တဲ့ပုံကိုယ်ကိုအကြပြီးတော့ရှုမှတ်ပွားများအထောက်သွားလို့ရှိရင်အကျိုးတရားတွေအများကြီးရနိုင်တယ်ဆိုတာကိုမြင်ပြီးတော့မြတ်စွာဘုရားကမာလူကြယဟန်ကိုတင်အသက်ကြီးမှလာပြီးတော့တရားအတောင်းရသလားတရားအထုတ်ရှင်းရသလားဒီလိုမိတ်ကြပြီးတော့နှိမ့်ချတာလည်းဖြစ်တယ်သူ့ကိုချင်းမြောက်ရလည်းပဲအဲတစ်ဖက်ကဖြစ်ပါတယ်အဲလိုတင်အသက်ကြီးမှလာပြီးတော့ကမ္မဏတရားတောင်းရလားတရားအထုတ်ရှင်းရလားလို့သက်ကြီးမှအထုတ်တော့တဲ့မှာအကျိုးတရားတွေရနိုင်ပါမလားနေချတဲ့အနေအချင်းပြောပြီးတော့မြတ်စွာဘုရားမိတ်ကြတော့မာလူကြယဟန်ကပြန်လျှောက်ထားပါတယ် တပည့်တော်ဟာအိုမင်းမင်းရောလာပါပြီဖြစ်ပေမဲ့လို့တပည့်တော်ကအိုနေပေမဲ့လို့မြတ်စွာဘုရားကတပည့်တော်ဟာအကျဉ်းချုပ်အားဖြင့်ဩဝါဒတရားကိုဟောကြားတော်မူပါမြတ်စွာဘုရားရဲ့တရားတော်ကိုနာကြားပြီးတော့တပည့်တော်ဟာမြတ်စွာဘုရားရဲ့တရားတော်ကိုကိုယ်တိုင်သိသိနားလည်တဲ့ပုဂ္ဂိုလ်ဖြစ်ကောင်းဖြစ်ပါလိမ့်မယ်မြတ်စွာဘုရားရဲ့တရားမွေကအရှစ်ဖြစ်ကောင်းဖြစ်ပါလိမ့်မယ်ဖြစ်လိမ့်မယ်လို့တပည့်တော်မျှော်လင့်ပါတယ်လို့ထပ်မှန်ပြီးတော့လျှောက်ထားပါအဲ့လိုလျှောက်ထားတဲ့အခါမှာမြတ်စွာဘုရားသခင်ကဝိပဿနာရှုခြင်းအကြောင်းပေါ့အခြေခံကစပြီးတော့သိနားလည်အောင်လို့ရှင်းဥစွာမေခွန်းနဲ့ထုတ်ပြီးတော့မေးတော်မူပါတယ်အဲ့ဒီမြတ်စွာဘုရားမေးတဲ့မေးခွန်းတွေကိုတော့မနေ့ပြန်မှာဘုန်းကြီးတို့ဆက်ပြီးတော့ခေါ်ကြမှာဖြစ်ပါတယ်ခဏတော့ခလောင်းနေပဲအဆုံးသတ်မှာဖြစ်ပါတယ်တရားတော်ကိုနာကြားရတဲ့ဓမ္မတဝေနကုသကံစေရနာဆောက်ရှောက်ထိန်းသိမ်းကြားရတဲ့သီလကုသကံစေရနာကြိုးကြိုးစားစားနဲ့ရှုမှတ်ပွားများအထောက်ကြရတဲ့ဘာဝနာကုသကံစေရနာတို့ကြောင့်မိမိတို့လိုလားတဲ့တမာတိပညာတရားမိမိတို့လိုလားတဲ့ဝိပဿနာဉာဏ်တရားရိယာမဉ္ဇဉ်ဖွညာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်ရင်မျက်မှောက်ပြုနိုင်ကြပါစေလို့ပြောကြားရင်းနဲ့ဒီနေ့တရားအဆုံးသတ်ပါတယ်